သောရှင်များခင်ဗျာဒီကနေ့ဟာစစ်တပ်ကမြန်မာနိုင်ငံမှာအာဏာသိမ်းခဲ့တာအနှစ်30ပြည့်နှစ်ဖြစ်ပါတယ်။တိုင်းပြည်ကြောက်တဲ့ကြားတော့မဲ့အခြေအနေမျိုးကိုကယ်တင်ဖို့အတွက်1988စက်တင်ဘာလမှာအာဏာသိမ်းခဲ့ရတာပါလို့မြန်မာတပ်မတော်ကပြောဆိုခဲ့တာဟာစစ်တပ်ကအာဏာကိုချုပ်ကန်လိုတဲ့ဆန္ဒကြောင့်ဖြစ်တယ်ဆိုတာကိုဒီကနေ့အခြေအနေတွေကမီးမောင်းထိုးပြနေတယ်လို့မြန်မာနိုင်ငံရေးမှာပါဝင်ခဲ့သူတွေနဲ့တမိုင်းပညာရှင်တချို့ကပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုဆက်လက်တင်ပြမှာပါ။မြန်မာနိုင်ငံမှာစီလီလုံးလူလူအောင်ကြွမှုကြီးအတွင်းသွေးရသားရမဟုတ်တဲ့မငြိမ်မသက်မှုတွေပေါ်လာပြီးနောက်1988စက်တင်ဘာလ18ရက်ညနေပိုင်းဒီကနေ့လိုနေမျိုးမှာစစ်တပ်ကအာဏာသိမ်းခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကအာဏာသိမ်းစစ်ကောင်းဆောင်ကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစွန်းမောင်ဖြစ်ပြီးအခုတော့ကွယ်လွန်သွားပြီဖြစ်ပါတယ်။တိုင်းပြည်ကြောက်တဲ့ကြားတော့မဲ့အခြေအနေကိုကယ်တင်ဖို့အာဏာသိမ်းခဲ့ရတာပါလို့အာဏာသိမ်းစစ်ကောင်းဆောင်တွေကပြောခဲ့တာပါ။စစ်ကောင်းဆောင်တွေကတိုင်းပြည်ကိုတကယ်ပဲကယ်တင်ခဲ့တာပါလားဖြတ်သိမ်းလိုက်ပြီဖြစ်တဲ့ NCGUB အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ရဲ့ဝန်ကြီးဖြစ်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်အဲ့ဒီအချိန်မှာအာဏာသိမ်းတဲ့စစ်ကောင်းဆောင်တွေကတရားဝင်အကြောင်းပြချက်ပေးပါတယ်နှစ်မျိုးလုံးကလည်းလက်နှလုံးအလိုကြီးရပါတယ်ဟိုဒီကနေ့နှစ်30ကြာတဲ့အခါမှာပြန်သုံးသပ်လို့ရှိရင်သူတို့အကြောင်းပြချက်တွေဟာမမှန်ဘူးဆိုတာကိုပို့ပြီးတော့သိတာပါလေခင်ဗျာတိုင်းပြည်အတွက်ပုံကျိုးတိုးတက်မှုနဲ့ကြည့်လို့ရှိရင်စစ်တပ်အာဏာသိမ်းလို့တိုးတက်လာတယ်လို့ကျွန်တော်တို့မပြောနိုင်ပါဘူးခင်ဗျာစစ်တပ်အာဏာသိမ်းလို့နိုင်ငံရေးစနစ်မပန်ခဲ့တဲ့အတွက်ကျွန်တော်တို့ကြည့်ရတာစိုးပြီးတော့ပြည်သူတွေလည်းလုံနိုင်မယ်ဆိုရင်ကျွန်တော်တို့ကဒီအပြင်အဆက်လောက်တော့မှရောင်းနိုင်တဲ့အနေထားပေါ့အာဏာမသိမ်းဘူးဆိုရင်တိုင်းပြည်ဆက်ပြီးတော့ပုံကျိုးတိုးတက်မှုရှိနိုင်တယ်ဒါကြောင့်မလို့စစ်တပ်ကအာဏာသိမ်းခြင်းလို့သာလျှင်ရမယ်စားပြီးတော့တောင်းပြတာလို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
။ရှင်လီလုံးမှာကျွန်တော်ကောင်းဆောင်ဖြစ်ခဲ့သူဦးမိုးသီးစုံကလည်းလွန်ခဲ့တဲ့အနှစ်30ကတိုင်းပြည်ကိုအာဏာသိမ်းခဲ့တဲ့စစ်ကောင်းဆောင်တွေရဲ့ပြောစကားကိုလက်ရှိအခြေအနေတွေနဲ့နှိုင်းယှဉ်သုံးသပ်ရင်အလွယ်တကူသိနိုင်တယ်လို့ဆိုပါတယ်
။အဲ့တော့ဒီစစ်တပ်ကအာဏာသိမ်းတဲ့အခါမှာသူတို့ပြောတဲ့စကားကပါရှိတယ်ဆိုတော့နိုင်ငံတော်စီရင်ရေးဟာလာလုံခြုံရေးဟာလာချုပ်အားထားအိုင်ရေးဆိုရဲကြွေးကြော်တာနေပေါ့အခုကျွန်တော်တို့130ပြန်ပြီးတော့ရှိမယ်ဆိုလို့ရှိရင်သူတို့ကိုယ်တိုင်ပြေးထားခဲ့တဲ့ဒီဂရီတွေဒီကြေကြော်တန်တွေကဟောဒီနေ့ပြည့်ပြီလားကျွန်တော်တို့ပြန်ကြည့်သိတာသွားပြီအခုရခိုင်ပြည်နယ်မှာဘာမှတည်ငြိမ်မှုမရှိတော့ဘူးဟာလာဗမာပြည်နိုင်ငံကဖိအားပေးမှုတွေကိုခံရတယ်ဟာလာအတိုင်းသားတွေလည်းအဖြစ်ခရဆေးရေးလုပ်ထားပြီမဲ့တက်ပြီးတိုက်နေတုန်းဖြစ်နေတယ်ကျွန်တော်130ပြန်ကြည့်လိုက်တဲ့အခါမှာဗမာပြည်ရဲ့အခြေအနေကတိုင်းပြည်လုံးကဒီလူတူးတင်းမှာဟောတနိုင်ငံလုံးမှာဟောတမျိုးသားလုံးမှာဟောဘသူမှမလုံခြုံမှုမရှိတော့ဘူးကျွန်တော်တို့ပ
ါမြန်မာနိုင်ငံမှာ1962မှာတစ်ကြိမ်1988မှာတစ်ကြိမ်စစ်တပ်ကနှစ်ကြိမ်အာဏာသိမ်းခဲ့ပြီးဒါတွေဟာစစ်တပ်ကအာဏာကိုချုပ်ကန်လိုတဲ့ဆန္ဒတစ်ခုတည်းကြောင့်ဖြစ်တယ်ဆိုတာပေါ်လွင်ကြောင်းဗြိတိန်နိုင်ငံလန်ဒန်မြို့မှာနေတဲ့တမိုင်းပညာရှင်ဒေါက်တာအောင်ခင်ကထောက်ပြပါတယ
်သူကအာဏာလိုခြင်းလို့သိမ်းတာပဲတိုင်းပြည်ကိုကယ်တင်ဖို့သိမ်းတာမှမဟုတ်ပဲသူတို့လှုပ်တာနဲ့သူတို့ပြောတာနဲ့တခြားစီပဲတော့88မှာတပီလုံးကအာဏာရှင်စနစ်ကိုမကြိုက်တော့ဘူး။အစိုးရလည်းမရှိတော့ဘူး။ဘာမှမရှိတော့တာဘူနေဝင်းကအာဏာသိမ်းခိုင်းတော့ဒီဘူစုံးပေါင်းတို့သိမ်းရတာပေါ့လေ။ဟိုသူတို့ဟာအရင်ချိန်ကြီးကဘူနေဝင်းခိုင်းနေအတိုင်းလုပ်နေရတာပဲ။နောက်ပုတ်ကတည်းကဘူနေဝင်းရှီယာဟာဘူတန်းရှီယာလူယူသွားတာပေါ့လေ။ဒါပဲ။ဒီစစ်တပ်ကနိုင်ငံရေးလှုပ်ရှားလာတာကြာကြီးရာတော့အဲတော့သူပြောတာတွေကတော့ကဲတင်နေကြဝါရဆက်လာအဲ့တော့ကဲတင်လို့ရှိရင်တိုင်းသူကြီးသားကြိုက်တဲ့အစိုးရဝင်ပြီးလက်ခံမှာပေါ့အဲ့တော့သူကအခုတိုင်းသူကြီးသားကြိုက်တဲ့အစိုးရမှာမဟုတ်ဘူးသူတို့ကဟိုဘယ်အစိုးရတက်တယ်ငါတို့ကရာထက်မှာအာဏာရှိရဲ့အဖွဲ့အစည်းပြင်နေတာပေါ့အဲ့ဒီကကဲတင်တာပဲဟုတ်တော့မယ
်88စက်တင်ဘာ18ရက်နေ့မှာအာဏာသိမ်းပြီးနောက်တနေ့ကစလို့စစ်နာကြသူတွေကိုစစ်တပ်ကပြစ်ခတ်နှိမ်နှင်းမှုအတွင်းလူ3000လောက်တည်ဆုံခဲ့ရတယ်လို့ခန့်မှန်းထားကြပါတယ်စစ်တပ်ကဥဆောင်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေမှာအရေးပါတဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆိုင်ရေးရာဝန်ကြီးဌာန3ခုကိုစစ်တပ်ကချုပ်ကန်ထားတာကြောင့်မြန်မာနိုင်ငံဟာအပြည့်အဝဒီမိုကရေစီရာသီးတဲ့နိုင်ငံတစ်ခုမဟုတ်ကြောင်းနိုင်ငံတကာပညာရှင်တွေကထောက်ပြကြပါတယ်ခင်ဗျာ။